ဟုတ်ကဲ့ပါညမစစ်တာကနေဖန်စီထားတဲ့မြောက်ဥမြုပ်မြတ်တဆောင်ဆရာတော်ကအခုလိုမိတ်ပါတယ်ရှိတာကမနေကရေးရကလာပို့တာလို့ပြောတယ်ရေးရကစစ်တပ်တွေကတော့ယူပြီးတော့ရေးရကကြောက်တော့မျိုးစေယုံကြီးကိုလာပို့တယ်အဲ့ဒီကမတည်သေးဘူးဒါပေမဲ့ဈေးဖို့အတွက်တခြားသလောက်ရှိနေတဲ့အတွက်ကြောက်တော့စေယုံကဆရာဝန်ကြီးကလက်မခံနိုင်ဘူးတဲ့အဲ့ဒါနဲ့စစ်တွေကိုပြောတယ်စစ်တွေစေယုံမှာပဲဆုံးတယ်နှ ယ်ဆိုရင်တော့ဒီလိုကဒီကိုယူလာပြီးတော့ဒီမှာပဲတဂျုံမယ်ရောက်မှာပဲ
အသက်28နှစ်အရွယ်ကိုစောဝင်းလိုင်ဟာကိုခန္ဓာမှာအသွင်းတန်ရာပြင်းထန်စွာရရှိခဲ့ပြီးကြောက်တော်ဆေးရုံကလည်းစစ်တွေဆေးရုံကိုဇွန်လ30ရက်နေ့ကပို့ဆောင်ဆေးကုသခဲ့ပေမဲ့လည်းမနေ့ကညနေပိုင်းမှာတည်ဆုံသွားခဲ့တာပါကိုစောဝင်းလိုင်ဟာဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ဝေသာလီကျေးရွာကနေပေါက်သောပြင်ကျေးရွာကိုအပြန်လမ်းမှာသတ်မတော်ကနေဖမ်းဆီးသွားတာဖြစ်ပြီးနှိမ့်ဆက်တန်ကြောင့်တည်ဆုံသွားတာဖြစ်တယ်လို့မိသားစုဝင်ပေါက်သောပြင်ရွာသားသူကပြောပါတယ
်။ဟုတ်ကဲ့ဒီဘက်နဲ့တည်းဆုံးဝင်တို့ကြည့်တာပေါ့ကျွန်တော်ကတောက်တော့ရှင်းမှန်းစိတ်ကြီးစိတ်ကိုသွားရှင်းပါဒဏ်ရာကပြင်းလို့သူကသွေးတယ်ထိုင်တယ်တဲ့ဒဏ်ရာရလို့သွေးရတယ်
ကိုစောဝင်းလှန်ရဲ့ရုပ်အလောင်းကိုစစ်တွေစေးယုံကြီးရင်ခွဲယုံကနေတဆင့်မြောက်ဦးမြို့ကိုဒီကနေ့မှတည်ဆောင်သွားပြီးမနက်ဖြန်မြောက်ဦးသိန်းချိုင်းမှာတကြိုသွားမှာဖြစ်ပါတယ်ကိုယ်စဝင်းလိုက်နေနဲ့မြန်မာစစ်တပ်ရဲ့နှင်းပါနှိမ့်ဆက်မှုကြောင့်တည်ဆုံရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ
်။ဟုတ်ကော်မြန်မာကျွန်တော်24နှစ်နေမှာလို့ဒီအားတွေရောက်ဖြစ်လာတာ။ဒါနဲ့ပတ်သက်လို့ကြောင့်ဆွေးဆွေးကြတဲ့လို့ရှိကြပါတော့။ဘက်ကနေပြောကြနှင်းပါနှိမ့်ဆက်မှုပြီးဆုံးရပါမယ်။အဲဒီဆွေးဆွေးကြတဲ့ပတ်သက်လို့တော့မြင်လာတဲ့အခါရှင်မြင်လာတဲ့သူကကျွန်တော်တို့ကမြင်လာတဲ့အတိုင်းသက်ဆိုင်ရာကိုကြောကြားလို့ရပါရဲ့။ဒါနဲ့ပတ်သက်လို့ကြောင့်နိုင်ငံပါရီမှာခွင့်ပြုရှိကြပါတယ်။
ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကမြောက်မြုတ်နယ်ဝေသာလီကျေးရွာနယ်ပေါက်တော့ပြင်ကျေးရွာသားရှိဦးကိုမြန်မာစစ်တပ်ကနေရခိုင်လက်နက်ကန်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကနှူးဟာတိတ်ဆုံးသွားခဲ့ပြီးဂျန်နဲ့တူတွေကိုမြန်မာစစ်တပ်ကစစ်ဆင်နေစေလို့အဆိုပါပေါက်တော့ပြင်ရွာသားကဆက်ပြောပါတယ်
။ပေါက်တော့ပြင်နဲ့ဝေသာလီကဖမ်းတဲ့6ယောက်ကတော့6ယောက်မှ9ယောက်ပြင်ပြီးဂျန်နဲ့တူတွေက6ယောက်နဲ့ယူတယ်နေဘယ်လိုလဲကြားတယ်တော
်။ပြီးခဲ့တဲ့ဇွန်လ24ရက်နေ့ကလည်းဖန်ခံရလူရှိဦးနဲ့ကပေါက်တော့ပြင်ကျေးရွာကနေမျိုးသွန်းဟာလဲနှိမ့်ဆက်မှုတန်ကြောက်တည်ဆုံသွားခဲ့ပါတယ်တမတော်ဖက်ကတော့ကြမ်းမရီချုပ်ရင်းလို့စေယုံပို့စင်မှာတည်ဆုံတာဖြစ်တယ်လို့ VOA ကိုပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလအတွင်းအေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေဖမ်းဆီးစစ်ဆေးမှုအတွင်းတည်ဆုံသူ14ဦးရှိလာပြီးဖြစ်ပါတယ်ဒါအပြင်စစ်ရေးသိမ်းမှနေတဲ့ဒေသတွေမှာအယက်သားတွေကိုဖမ်းဆီးမှုတွေကလည်းရှိနေပါတယ်မနေ့ကကြောက်တော်မြို့နယ်ဇလူချောင်းကျေးရွာမှာမြန်မာစစ်တပ်ကနေရွာသား9ဦးကိုဖမ်းဆီးထားရမှာကျေးရွာသားတပ်ကြီးပိုင်းတွေကနေလာရောက်အာမခံခဲ့ရမှာရွာသားတွေကိုပြန်လွှတ်ပေးခဲ့ပေမဲ့အာမခံသူတပ်ကြီးပိုင်း2ဦးကတော့မြန်မာစစ်တပ်ကနေဖမ်းဆီးထားစေလို့ရခိုင်ပြည်နယ်အရပ်ဖက်ပြစ်ခတ်တိုက်ခိုက်မှုစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်မနေ့ကလူ9ဦးအဖမ်းခံရရတယ်တလူချောင်းရွာကလေအဲ့ဒီ9ဦးကို3ဦးတည်းချင်ထားတယ်အဲ့ဒီအတွက်ရွာကကြီးတွေကအထူးကြီးလူကတော်ပြီအာမခံတယ်အေးကိုဦးကိုဆက်ပစ်လိုက်တယ်။အေးအဖိုးကြီးနှစ်ဦးကိုသူကခွာထားလိုက်တယ်။အေးအဖိုးကြီးနှစ်ဦးကိုအခုချိန်ထိမလှည့်သေးဘူး။တဦးကအသက်80၊နောက်တဦးကသူကတနည်းနည်းကြည့်လို့ပြောတယ်။ဒီအနေနာမှာတိုက်ပွဲဖြစ်ရင်ငါတို့ကိုအန္တရာယ်လာပြီးရင်အေးပလူရောင်းတရားလုံးကိုမြင်တယ်ပတ်မယ်ဆိုပြီးတော့သူကအဲ့လိုချင်းချလိုက်တယ်လို့ယာသားကြီးပြောတယ်ကို။
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစစ်ရေးပဋိပက္ခကာလအတွင်းမှာမတင်ကမှုနဲ့ရွာသား80ကျော်အဖမ်းဆီးခံထားရတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကနေစည်းရင်းပြုစုထားပါတယ်ခင်ဗျာ